အစိုးရရဲ့ဝါဒဖြန့်ဝေမှုတက်တက်သာဖြစ်နေစေနိုင်ငံပိုင်သတင်းမီဒီယာတွေအပေါ်နိုင်ငံတကာရဲ့ယုံကြည်မှုမရနိုင်တဲ့အနေအထားမှာပြည်ပသတင်းမီဒီယာတွေရဲ့အစီအတွေးပြည့်မီစွာနဲ့ခိုင်မာတဲ့သတင်းအချက်အလက်တွေနိုင်ငံတကာကိုဖြန့်ဝေနိုင်အောင်မြန်မာသတင်းသမားတွေဖက်ကကြိုးစားနေကြရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတူဥက္ကဋ္ဌကပြောဆိုလိုက်ပါတယ်အကြသာအစိုးရလက်ထက်သတင်းလွတ်လပ်ခွင့်နဲ့သတင်းအချက်အလက်ရယူမှုနိုင်မှုတွေမှာစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာသတင်းမီဒီယာလောကမှာအထူးသဖြင့်ပြည်တွင်းသတင်းမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ရေရှည်ညက်တည်နိုင်ရေးအတော်လေးအခက်အခဲဖြစ်နေကြတယ်လို့လည်းဆိုပါတယ်မဆုမုံကတင်ပြထားပါတယ
်ဟုတ်ပါတယ်အကြသာအစိုးရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းအချက်အလက်ရယူခွင့်နောက်သတင်းမီဒီယာတွေရဲ့ညက်တည်နိုင်ခွင့်တွေဟာအတော်လေးကိုမေးခွန်းထုတ်ခံနေရတဲ့အနေအထားဖြစ်နေတယ်လို့သတင်းမီဒီယာသမားတွေကဝေဖန်ပြောဆိုလိုက်တာပါ NND ရသားဆိုရအနေနဲ့သတင်းမီဒီယာတွေရဲ့အရေးပါတဲ့အခန်းကဏ္ဍနဲ့လက်ရှိမြန်မာနိုင်ငံရဲ့သတင်းအချက်အလက်ဖြန့်ဝေမှုတွေအပေါ်နိုင်ငံတကာရဲ့ယုံကြည်မှုတည်ဆောက်နိုင်မှုအင်မတန်ခဲယဉ်နေတဲ့အခြေအနေမှန်ကိုတုံ့တက်ဖို့အချိန်ရောက်နေပါပြီလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုက္ခဦးအောင်လာထွန်းကပြောဆိုလိုက်ပါတယ်
ကျွန်တော်သိရတဲ့ message ကတော့ပုံစံကကောင်းပါပြီအခြေအနေမှန်ကိုတုံ့တက်ပြီးတော့ပြည်ပြည်စင်နာတွေကိုပြည်ပြည်ကိုကောင်းပါပြီမီဒီယာကိုနားလည်အောင်လုပ်ဖို့ကောင်းပါမီဒီယာသဘောဟာဘယ်လိုရှိလဲဆိုတာကိုမီဒီယာဟာပြောချင်တယ်ပြောလို့ရှိနေလို့မရဘူးခင်ဗျအဲ့ဒီခေတ်ကကုန်တော့ပါပြီမီဒီယာမှာကောင်းတဲ့ productive ဖြစ်ပါတယ် backfire ဖြစ်တာပေါ့ပြောလို့မယုံလည်းတဲ့ news ဖြစ်ပြီးတော့ဖြစ်နေတုံ့တက်ပြီးတော့လုပ်ရတဲ့အများကြီးပါခင်ဗျတကယ်တမ်းသာသူတို့ကအကြံဉာဏ်လက်ခံချင်တယ်ဆိုကျွန်တော်တို့မှာရောက်ဝေးပြင်နေတဲ့အတွေ့အကြုံတွေရှိပါတယ်အဲ့ဒါမီဒီယာကိုချက်ချင်းတုံ့ပြန်ရပါမယ်တုံ့ပြန်ဆိုတာဟိုညှိဆန်မှုပြောတာမဟုတ်ဘူးနောက်ပြီးတော့မီဒီယာကို access ပေးရပါမယ်ပေးစင်းပေးထားတဲ့လူတွေကိုပေးရမယ်ပြီးတော့အချိန်မီဒီယာရဲ့သဘောက time sensitive ဖြစ်ပါတယ်ချိန်အတင်းဆုံးမခံဘူးအခုဆိုရင် telecom မီဒီယာတွေပေါ်ပေါက်လာတယ်လူတိုင်းလက်ချင်းမှနေပြီးတော့ဒီ social media သမားတွေပေါ်လာတယ်အဲ့ဒီအခါကျတော့ကျွန်တော်မီဒီယာကဒီသတင်းစီးရှင်းမှုကစိတ်ငြင်းဆန်လာပါပြီမှန်တဲ့သတင်းဖြစ်ရင်မှန်မှားတဲ့သတင်းဖြစ်ရင်မှန်ကောင်းတဲ့သတင်းမကောင်းတဲ့သတင်းအဲ့ဒီ citizen journalist တွေပေါ်လာပါတယ်သူတို့ကဆို editor မရှိဘူး ethic မရှိဘူးကျင့်ဝတ်မရှိဘူးအတိအမဲ့လိုမရှိဘူးနောက်ဒီသတင်းကြီးလေ့ကျင့်ထားတဲ့ဤပညာအဲ့ဒါကလည်းမရှိဘူးအဲ့ဒီပြန်နေရလည်းရှိပါတယ်သတင်းအမှားတစ်ခုဟာနည်းနည်းဆန်းဆန်းနဲ့ပြန်ပေါ်ဖို့လိုပါတယ်အဲ့ဒီဟာကိုထိချုပ်ဖို့တော့သတင်းမှန်ကိုအမြန်ဆုံးထုတ်ပြန်ဖို့ကအရေးကြီးပါတယ်ဘယ်ဖိုးစီကိုဆက်ဆံရမယ်ဆက်ပြရမယ်လည်းမသိဘူးသတင်းတစ်ခုကြားတယ်တန်းဝဖို့မကန်ဘူးဖြေမိလို့မရှိဘူးတာဝန်ယူပြီးတော့ဖြေရှင်းပေးမိလို့မရှိဘူးတစ်ဖက်ဆက်ဖြစ်နေတာပေါ့ဒါမျိုးပြောရမယ်ဖြေရှင်းရမယ်မဖြေရှင်းခင်အဲ့ဒီကိုယ့်ဟာကိုအင်ဂျယ်လိုရမှာပေါ့တာဝန်ယူထားတဲ့ပုဂ္ဂိုလ်ကအင်ဂျယ်လိုဖို့လိုပါတယ
်အထူးသဖြင့်ကတော့လွတ်လပ်တဲ့အရေးအသွေးပြည့်နေတဲ့ပြည်တွင်းသတင်းမီဒီယာတွေပေါ်ထွန်းလာနိုင်မှုကပုဂ္ဂလိကသတင်းဌာနရဲ့အခန်းကဏ္ဍနဲ့သတင်းသမားတွေရေရှည်ရက်တည်နိုင်ရေးဗန္ဒာရေးပါဝင်အဆအဆအရာရာကြက်တဲမှုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒီဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ
်။ဒီလိုလူနေတာကပြည်တွင်းကသတိကိုတောင်းတောင်းနေတဲ့နော်ပြည်တွင်းကပုဂ္ဂလိကမီဒီယာကသတင်းသမားတွေလိုနေလာတယ်။ဘာလို့ဆိုတော့နိုင်ငံပိုင်မီဒီယာကပြောတာကိုနိုင်ငံတကာကလက်ခံနေလက်ခံတာမရှိပါဘူး။ကျွန်တော်တို့နိုင်ငံပိုင်မီဒီယာဟာပြည်ရေးစစ်ပေါင်း90လောက်ပါစားပြီးတော့ပြည်ရေးမှာဝါဒပြန်ဖို့အတွက်တော့ပဲအဲ့ဒါအတွက်ပဲသူတို့ကဥတည်ထုတ်ချခဲ့ပါတယ်။ဒါအမှန်တော့သူကပြောတာပါ။တကယ်ကိုနိုင်ငံကလည်းကဘာကိုအမှန်တရားကိုဖော်ပြတဲ့အခါကျတော့ဘယ်မှမလုပ်တော့ဘူး။ credibility မရှိတော့ဘူး။အဲ့ဒီတော့ကျွန်တော်အားထားရမှာကတော့ပြည်ပကတောင်းတောင်းနေတဲ့ပုဂ္ဂလိကမီဒီယာတွေပေါ်ထွန်းဖို့လိုပါတယ်။ဒါပေမဲ့အရေးရှင်ပြည်နေတဲ့ပုဂ္ဂလိကမီဒီယာတွေနိုင်ငံတကာကိုထိုးပေါက်နိုင်ဆုံးရှိတဲ့ပုဂ္ဂလိကမီဒီယာတွေကျွန်တော်ရဲ့အင်းငင်းနိုင်ငံတွေမှာရှိတယ်နော်။ထိုင်းမှာဆိုရင် Nation တို့ Bangkok Post တို့ပြည်ထောင်နိုင်ငံတွေပါအိန္ဒိယမှာဆိုတော့ပြောမလို့နဲ့တော့အဲ့လိုမီဒီယာမျိုးပေါ်ထွန်းအောင်ကျွန်တော်ကပြုစုပို့ထောင်ဖို့လိုပါတယ်။ဒါသတင်းသမားတူတယောက်ရှိစဉ်လဲနိုင်ငံတကာတွေ့ပြန်လို့ရအောင်လုပ်ရမယ်။နိုင်ငံတကာဘာသာစကားတွေနဲ့ရင်းနှီးကြတယ်လုပ်ရမယ်။အဲ့ဒီဘက်မှာကျွန်တော်အားနေတော့တာပေါ့။နိုင်ငံတကာမှာလုံးဝကျွန်တော်တို့ပျက်စီးနေတယ်ကျွန်တော်ရဲ့ image ပေါ့ကျွန်တော်ရဲ့ပုံလေးကိုပြန်ပြီးတော့အဖက်စီဖို့ကကျွန်တော်ရဲ့အကြီးမားဆုံးစင်ကုန်မှုပ
ါအစိုးရပိုင်းသတင်းဌာနတွေရဲ့သတင်းဖြန့်ဝေမှုဟာ policy ဝါဒဖြန့်ဝေမှုပုံစံတက်တက်ပဲဖြစ်နေသေးတာမို့ပြည်တွင်းပုဂ္ဂလိကသတင်းမီဒီယာတွေဘက်ကခိုင်မာတဲ့သတင်းအချက်အလက်တွေနဲ့နိုင်ငံတကာကစိတ်ချယုံကြည်မှုရစေမဲ့သတင်းရင်းမြစ်တွေဖြစ်နိုင်ရေးအတွက်ကိုလည်းသတင်းမီဒီယာတာဝန်ရှိသူတွေဘက်ကစူးစမ်းဆောင်ရွက်နေကြတယ်လို့သတင်းမီဒီယာကောင်စီဒုက္ခကဆိုပါတယ
်နောက်ကျွန်တော်ရဲ့အဓိကစင်ကုန်မှုတစ်ခုကပြည်တွင်းကပုဂ္ဂလိကမီဒီယာတွေဟာလောလောလည်းနဲ့ဖုန်းဖြိုးချင်တယ်နိုင်ဖို့အတွက်အထက်ကြီးပြင်နေရပါတယ်အတိအကျတော့ဝင်ငွေနေပါလို့ပါအဲ့ဒီကဘာဖြစ်လဲဆိုတော့ပုဂ္ဂလိကသတင်းစာတွေကရက်တင်ထိုင်ဖို့အခွင့်အရေးနေပါပါတယ်အများဆုံးနေပါပါပေါ့အများဆုံးနေပါတော့ဘာဖြစ်လဲဆိုတော့ပုဂ္ဂလိကသတင်းစာတွေဟာသူရဲ့သတင်းသမားတွေနဲ့သူတို့ကိုယ်တိုင်ရဲ့အရေးကြီးမိမဖို့အတွက်အရင်းအမြစ်တွေထုတ်လုပ်မှုအားနည်းပါကျွန်တော်တို့အဲ့လိုဆက်စပ်မှုရှိနေချင်ပါတယ
်ဒါအပြင်အစိုးရဘက်ကလည်းအချိန်နဲ့တပြေးညီပြည်သူနဲ့အများသိရှိနိုင်အောင်သတင်းမီဒီယာတွေကိုသတင်းထုတ်ပြန်တာနဲ့ခိုင်မာတိကျယုံကြည်စိတ်ချရတဲ့သတင်းချက်လက်တွေရရှိနိုင်မှုအခက်အခဲရှိနေတာကလည်းအဓိကစိန်ခေါ်မှုတွေဖြစ်နေတယ်ဆိုတာပြန်ကြားရေးဝင်ကြီးအပါအဝင်အစိုးရဌာနအတီးတီတာဝန်ရှိသူတွေနဲ့အစိုးရကိုယ်တိုင်တတိချက်စီခြင်းနဲ့လို့သတင်းမီဒီယာတာဝန်ရှိသူတွေကပြောဆိုလိုက်တာဖြစ်ပါတယ်ရှင်